ညညတော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NTA အရအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူလိုက်ပါပြီ။ဧပြီလ2ရက်နေ့ကနေ5ရက်နေ့အထိထိုင်းနိုင်ငံမှာကျင်းပတဲ့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာအဲ့လိုသဘောတူလိုက်တာဖြစ်ပါတယ်။ကြပြင်းကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ UNFC ကနေနှုတ်ထွက်မှာမဟုတ်ဘူးလို့လည်းအဖွဲ့ကောင်ဆောင်တွေကပြောပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြောက်ပိုင်းသတင်းတော့နိုင်ကွင်းကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ UNFC အနေနဲ့ NCA လမ်းကြောင်းတိုင်းဆက်သွားမလားဆိုတဲ့အပေါ်မိခွန်းတွေဆက်ထားချိန်မှာအဲ့ဒီအတိုင်းဆက်သွားမယ်ဆိုတာကိုထိုင်းနိုင်ငံချင်းမှမြို့မှာကျင်းပတဲ့ UNFC ဗဟိုလူမှုဆောင်ကော်မတီအရေးပေါ်စည်းဝေးမှာသဘောတူခဲ့တဲ့အကြောင်းUNFC ဒုတိယဥက္ကဋ္ဌနဟန်တာကချင်းမမြို့မှာသတင်းထောက်တွေကိုပြောပါတယ်
။ဒီ UNFC ရဲ့တခြားလုံးသွင်းနေလာတဲ့ NCA line ကိုပေါ့လေ။အဲ့ဒါကိုလက်ဆက်လျှောက်သွားဖို့တော့သဘောနားလည်မှုတော့ရပါတယ်။ဆက်လက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကတော့နော်ချမ်းတို့ကချင်တို့အားလည်းတို့ဒီလမ်းကြောင်းကနေဒီဆက်ဆွေးနွေးသွားဖို့ဆိုတဲ့ဟာကိုတို့လက်ခံတယ်။
UNSC ရဲ့နိုင်ငံရေးရာတွေ့ဆုံဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်ကြားဆွေးနွေးခဲ့တဲ့အချက်ကိုချင်းနဲ့ပတ်သက်လို့ပိုင်းရင်းသားလက်နက်ကတပွဲချင်းစီကသဘောထားတွေကိုရယူပြီး UNSC ဗဟိုလူမှုဆောင်ကော်မတီတွေကိုတင်ပြခဲ့ပါတယ်။အဲ့ဒီထဲမှာအချက်ကိုချက်တွေကအလုံးပါဝင်နိုင်ရေးမှုနဲ့ပတ်သက်လို့ပြင်ဆင်တာတွေရှိခဲ့တယ်လို့နဟန်တာကဆက်ပြောပါတယ်
။ပိုင်းရင်းသားလက်နက်ကိုင်အားစုအလုံးပါဝင်ရေးမှာတချို့အဖွဲ့ကတို့မပါနိုင်သေးတဲ့အနေအထားမျိုးတွေသူပြောလာတော့တို့လည်းအားလုံးပါဝင်ရေးလို့ပြောလို့မရတော့ဘူးအဲ့တော့အခုကဘယ်လိုပြောင်းလဲလာလဲဆိုတော့ဒီနှစ်ဖက်ဥမာပေါ့နော်အပြည့်ရပြီးရင်ပေါ့နော်ဒါတော့တို့အားလုံးပါဝင်နိုင်ရေးကိုဆက်လက်ပြီးတော့ကြိုးပမ်းသွားမယ်ဆိုတဲ့ကိစ္စအဲအဲ့ဒါလိုဒီအနေနဲ့ပြောင်းလဲလာလဲရှိတယ်နိ
အခု UNSC စီဝေးမှာထူးခြားမှုတစ်ခုလို့ပြောနိုင်တဲ့အချက်တစ်ခုကတော့ကချင်လွတ်လပ်ရေးဖွဲ့ KIO နဲ့မြောက်ပိုင်းရှမ်းပြည်သမတော် SSPP SSC တို့ဟာ UNSC ဖွဲ့ဝင်နေဖြစ် NCA လမ်းကြောင်းတိုင်းဆက်သွားမယ်ဆိုတဲ့သဘောထားမှတ်ချက်ပေးခဲ့ကြတဲ့အချက်ပါအဲ့ဒီနှစ်ဖွဲ့ UNSC ကနေနှုတ်ဆက်တော့မယ်ဆိုတဲ့သတင်းတွေကတော့အစောပိုင်းမှာဆက်ထားတာပါဒီအခြေအနေကိုမြောက်ပိုင်းရှမ်းပြည်သမတော် SSPP SSC ကိုစလဲဗိုလ်ချုပ်ဆိုင်သူကရှမ်းပါတာနဲ့အခုလို့ပြောပါတယ်
ပေါ်อยู่ตั้งหลอกมันแต่อะไรมาเจ้าค่ะก็บ่ซั่นแหละผู้นํามันเปิ้นเพิ่นเฮาค่าก่อสร้างเรียนเอสมาในเสียปีแล้วเฮาก็เลยทบยาจัดผันมาลองอย่าเพิ่น
ตูပြောทัวร์ก็တော့အပြင်ကနေကြည့်ရင်တော့စိတ်ပူရတယ်လို့ပြောရင်ပြောမယ်ပါပဲဖြစ်ဖြစ်ကျွန်တော်တို့အနေနဲ့ကတော့ UNSC အပြိုကွဲမခံနိုင်ဘူး UNSC နဲ့ပတ်သက်ပြီးဝဘက်ကလည်းဘာမှမပြောဘူးဒါကြောင့်ဝအနေနဲ့သွဲလုံနိုင်တာတွေကျွန်တော်တို့တင်ပြထားတဲ့အချက်ကိုချက်အစိုးရနဲ့သဘောတူအောင်ဆွေးနွေးမှုတွေဆက်လုပ်သွားမယ်ဆိုပြီးရမရာနဲ့ပြောဆိုသွားတာပါ NCA လမ်းကြောင်းတိုင်းလိုက်မယ်လို့ UNSC ဆုံးဖြတ်တဲ့ပုံမှာကြေဆူတယ်လို့ NCA လက်မှတ်ရေးသူထားတဲ့ RCSF တောင်ပိုင်းရှမ်းပြည်သမတော်ပြောခွင့်ရဘူမူကြီးဆိုင်ငိမ့်ကပြောပါတယ်ဒါပြင် NCA လက်မှတ်မရေးသေးရသေးတဲ့ဖွဲ့တွေကကိုယ်စားလှယ်တွေပါဝင်တဲ့ UNSC ရဲ့နိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးရေးကိုယ်စားလှယ်ဖွဲ့ TPN နဲ့ NCA အဖြစ်ရရှိဖွဲ့ကလုပ်ငန်းဆွေးနွေးညှိနှိုင်းရေးဖွဲ့ CD တို့ဟာဧပြီလဒုတိယပတ်ထိုင်းနိုင်ငံမှာတွေ့ဆုံဆွေးနွေးကြဖို့လည်းရှိနေပါတယ်။အဲဒီမှာဆွေးနွေးသွားကြမယ့်အကြောင်းအရာတွေကိုတော့ CD ဖွဲ့ဝင်တောင်ပိုင်းရှမ်းပြည်သမတော်ပြောခွင့်ရဘူမူကြီးဆိုင်ငင်းကအခုလိုပြောပါတယ်
ထက်တဲ့ဒီဆောက်တဲ့နေရာမှာကျွန်တော်တို့အခြေခံမဲ့အခြေခံမှုများဆိုအဲ့လိုဟာမျိုးတွေပေါ့နော်အဲ့ကိစ္စတစ်ချက်ရေနောက်တစ်ချက်ကကျွန်တော်တို့ပူးတွဲလုပ်ထားတဲ့ပင်လုံလက်ဆွဲဆိုတဲ့စာအုပ်လေးရှိတယ်အဲ့ကိစ္စတွေလည်းဆွေးနွေးမယ်လို့တော့သိရတယ်နောက်တစ်ချက်ကလည်းခုရှိနိုင်ငံရေးအခြေအနေဒီငင်းငယ်ကျင့်စင်မှာရောဒီကျွန်တော်တို့ဘယ်လိုပူးပေါင်းပြီးတော့ဆောင်ရွက်သွားနိုင်မလဲဆိုတဲ့ကိစ္စတွေဆွေးနွေးမယ်လို့တော့အကြံပြုတော့ကျွန်တော်ပြီးထားပါတယ်ခင်ဗျာ
နှစ်ဖွဲ့ကိုယ်စားလှယ်တွေအနေနဲ့ငင်းချမ်းရေးရှေ့လုပ်ငန်းစဉ်မှာပူးပေါင်းဆောင်ရွက်နိုင်ရေးကိစ္စတွေနဲ့မဟာပြူဟာလုပ်ငန်းစဉ်ပိုင်းတွေကိုအဓိကဆွေးနွေးညှိနှိုင်းသွားဖို့ရှိတယ်လို့လည်းဗိုလ်မှူးကြီးဆိုင်ငင်းကပြောပါတယ်ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ UWSC ဥဆောင်ပြီးတော့ဖေဖော်ဝါရီလနောက်ဆုံးပတ်မှာကျင်းပခဲ့တဲ့ဗန်ခန်းညီလာခံပြီးမှာ UWSC ဝါကြီးသွေးစည်းညီညွတ်ရေးဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့ SSCP မြောက်ပိုင်းရှမ်းပြည်တပ်မတော် TNLA တမ်းပလောင်တပ်ဖွဲ့မိုင်းလန်တပ်ဖွဲ့ NDAA ရခိုင်တပ်မတော် AA ကိုကန်တပ်ဖွဲ့ MNDAA တို့ဟာ SCA ကိုလက်မခံဘဲငင်းချမ်းရေးလမ်းကြောင်းတဲတစ်ခုကိုပေါ်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါအခုကျင်းပခဲ့တဲ့ UNSC စီဝေးကတော့ KIO, SSCP, SSC, မွန်ပြည်ပါတီ NMSP, ကရင်နေမျိုးရာတုတ်သက်ရေးပါတီ KMPP, ရခိုင်ပြည်မျိုးရာကောင်စီ ANC, လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ဝမျိုးရာဖွဲ့ချုပ် WNO တို့တက်ရောက်ခဲ့ကြပါတယ်ခင်ဗျာ။